ဒီတစ်ပတ်တော့တကယ်ကိုပေါ့ပေါ့ပါပါနဲ့အတော့ကိုအသုံးတည့်တဲ့ plastic နဲ့လုပ်ထားတဲ့ပစ္စည်းတွေကလည်းလူကိုဘယ်လိုအန္တရာယ်ပေးနိုင်လဲဆိုတာကိုကြည့်ရအောင်နော်အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းဘီဟာပြည်နယ်ထဲကကျောင်းတစ်ကျောင်းမှာ2023ခုနှစ်မိုးရာသီတုန်းကကျောင်းကချက်ကျွေးတဲ့နေလဲစားစားကြတဲ့ကလေးငယ်တွေဟာအော်အန်ပြီးဝမ်းပြေဝမ်းလျှောဖြစ်ရတာနဲ့နိုင်ဝက်အတွင်းမှာပဲကလေးငယ်22ဦးနဲ့မင်းသေဆုံးခဲ့ရတယ်လို့တခြားအများပြားကတော့ရှေ့ုံပို့ခဲ့ရပါတယ်အကြောင်းရင်းကိုရှားတဲ့အခါမှာတော့ခမင်းဟင်းချက်မှာကျောင်းကတုံးတဲ့စားတုံးစီထည့်ထားတဲ့ပုံဟာအရင်ကပိုးသက်စီထည့်တဲ့ပုံဖြစ်နေတာတွေ့ရပါတယ်ကလေးမိဘတွေနဲ့ရက်ရွာကဒေါသတကြီးနဲ့ဆန္ဒပြခဲ့ကြပေမဲ့ဆုံးသွားတဲ့တာသမီငယ်တွေကိုတော့ပြန်ရှင်အောင်မတတ်နိုင်တော့ပါဘူးဒီလိုကြည်ကွဲစရာဖြစ်ရတွေကကဘာအနှံ့မှာရှိနေတာပါမြန်မာနိုင်ငံမှာလည်းပစ္စည်းရှားပါတဲ့အတွက်ခြွေတာပြီးတစ်ခါသုံးပလတ်စတစ်ပုံနဲ့ခွက်တွေကိုပြန်ပြီးသုံးနေတာမို့ဒီအန္တရာယ်မျိုးအချိန်မီတွေ့နေပါတယ်ဈေးသက်တာပြီးအသုံးရလွှဲအောင်လုပ်ထားတဲ့ဒီပလတ်စတစ်တွေရဲ့အန္တရာယ်နဲ့ပတ်သက်ပြီးနားလည်ထားဖို့လိုတယ်လို့သဘာဝဝန်ကျင်အင်ဂျင်နီယာဒေါ်အေးကြီးကပြောပါတယ
်ပလတ်စတစ်ကိုသူ့အသုံးကဒီဟာဒီဟာသုံးရမယ်လို့ထင်ထားတာကိုကိုကအဲ့အသုံးနဲ့မလိုက်သွားလို့ရှိရင်တော့ဘယ်ပလတ်စတစ်မျိုးဆိုအန္တရာယ်ရှိသွားမှာလဲ
plastic ကိုအမျိုးအစားတွေခွင့်ထားပါတယ် society of plastic industry လို့ခေါ်တဲ့ plastic ဆက်မှုလုပ်ငန်းအဖွဲ့ကအမျိုးအစားတွေကိုခွဲခြားသတ်မှတ်ထားတာဖြစ်ပါတယ်ပြုလုပ်ထားတဲ့ဓာတ်ပစ္စည်းနာမည်အတိုခေါက်နဲ့သင်္ကေတတွေကိုသတ်မှတ်ထားပြီးသူတို့ကို SPI သင်္ကေတလို့ခေါ်ပါတယ
်ဒီ SPI သင်္ကေတတွေဘာလို့ထားထားရလဲဆိုရင်ဒီ plastic တွေကိုသုံးပြီးလို့ရှိရင်ဘယ်လိုလုပ်ပြန်သုံးမလဲပြန်သုံးမလို့ဘာလို့ဆိုတော့တဘာဝပုံဝင်ခြင်းမှာဒီ plastic တွေကပုံနေလို့ရှိရင်ဒုက္ခဖြစ်မယ်လေဥပမာဆို polystyrene သူကဓာတ်ကမပြတ်ဘူးဇီဝဓာတ်ကမပြောင်းနှစ်900တောင်မပြောင်းဆိုလိုတဲ့တဘာဝကျွန်မတို့ဒီ plastic ဖက်ကိုပြစ်လိုက်တယ်ဆိုတော့သူကနေရောင်နဲ့ဖြည့်ပြီးလို့ရှိရင်သူကအစီလေးတက်ဖြစ်တာမယ်အဲ့အစီလေးတွေကဓာတ်တဘာဝကမပြောင်းတာနှစ်900ပဲအဲ့တော့နောက်2900သွားကြည့်တယ်အဖြူဖြူလေးတွေတွေ့နေမှာပဲလေအဲ့လိုမျိုးတွေရှိတော့ SPI ကနေပြီးတော့အဲ့လိုတင်ဒေတာတွေမှတ်ထားပေးခြင်းအပြင်အိမ်တွေမှာအမိုက်သိန်းကလာလို့ရှိရင်ဒီ plastic ကိုတော့ဘလိုပုံနဲ့ဆွန့်ပြရမလဲဆိုတာကိုစနေတကြလုပ်လို့ရအောင်ထပ်ထားပေးတာပါ
ဒီအဲ့ plastic အမျိုးအစားဘာတွေရှိပါလဲပြောပြပေးပ
ါသူက1988ကစပြီးတော့အမျိုးအစားခုနှစ်ခုခွဲထားပါတယ်သူ့ရဲ့လမ်းညွှန်ကိုတော့ SPI code လို့ခေါ်ပါတယ်နံပါတ်1ကတော့polyethylene PETE လို့သိပါတယ်။သူကဘာတွေသုံးတယ်လဲဆိုရင်ဆေးထည့်တဲ့အဖျော်ရည်ထည့်တဲ့ plane တွေမှာသုံးတယ်။ခေါင်းဖိတဲ့ဘီးတွေလုပ်တယ်၊နံပါတ်ကျိုးလုပ်တယ်။အဲ့ဒါကိုတော့ PETE လို့ခေါ်ပါတယ်။နောက်နံပါတ်2ကတော့ polyethylene နဲ့လုပ်ထားတဲ့ HDPE ပေါ့နော်။သူကတော့ပိတ်ပြီးတော့ဟိုခိုင်ကောင်းတယ်။နောက်ဘသူကအိမ်ရနဲ့လုပ်ထားတဲ့ဟာတွေကအစားအသောက်ဖြစ်ဖြစ်တောက်တဲ့အရည်တွေပဲဖြစ်ဖြစ်အိတ်ထဲမှာထည့်ထားရင် plastic ကဓာတ်တူပစ္စည်းတွေကအိတ်ထဲကိုမရောက်ဘူးပေါ့နော်တိတ်ကောင်းပါတယ်ဥပမာဆိုရင်နွားနို့ထည့်တဲ့ပုံတို့ဆက်စီပုံတို့နောက်ခေါင်းလျှော်ရည်ဆက်ပြာရည်အယောင်ချွတ်တဲ့ဆေးပေါ့နော်နောက်ပြီးတော့ကစားစရာတွေလုပ်ပါတယ်တခုပဲပြောချင်တာကတော့အဲ့ဒီဟာတွေသုံးတဲ့အခါမှာကျရင်ဒီမှာဥပမာနွားနို့ပုံဆိုလို့ရှိရင်နွားနို့ပုံမှာနွားနို့ထည့်ရတော့ဟုတ်တယ်ဒါပေမဲ့အဲ့ဒီပုံကိုဆေးတခြားဟာတော့ထည့်နေဆိုရင်ငါကကြံခဲ့တာဟာဟိုဘက်ထဲကိုရောက်ပြီးတော့ကူးပြီးတော့ဒုက္ခဖြစ်မှာပေါ့နော်အိန္ဒိယနိုင်ငံမှာ chemical တစ်ခုထည့်ထားတဲ့ပုံတစ်ခုကိုအစားအသောက်ထည့်လိုက်တယ်လူကြီးအများကြီးသိတယ်ပေါ့နော်နောက်တစ်ခုကတော့ဟိုပမာပြမသိပါတယ် polyvinyl chloride ဆို PVC ပေါ့နော် PVC ကတော့ပိုက်တွေနဲ့လုပ်လို့ရတယ်အထူးသဖြင့်ရေပိုက်တွေလုပ်တယ်ခင်းနဲ့ကြမ်းခင်းတွေလုပ်တယ်ဆက်မှုလက်မှုလုပ်ငန်းတွေမှာသုံးတဲ့ပစ္စည်းတွေအကုန်လုပ်တယ်ပေါ့နော်ဒါပေမဲ့အဲ့ PVC ဆိုတာအစားနဲ့မရအောင်မှဆိုတော့ PVC ပိုက်ကိုဖြတ်နေတော့မှဘေးနားအစားရှိ PVC ကအစားရရောက်သွားရင်ပြဿနာဖြစ်တယ်။စားမိလို့ရှိရင်လူတွေအန္တရာယ်ရှိတယ်ပေါ့နော်။နောက်တစ်ခုကတော့ low density polyethylene လို့ခေါ်တဲ့ LPDE ဆိုတာသူက low density ဆိုတော့သူကနည်းနည်းပွမှာပေါ့နော်။သူ့ကိုတမသုံးလို့ရလဲဆိုလို့ရှိရင်ကျွတ်ကျွတ်အိပ်ပေါ့နော်။သူကတော့အစားရဲမရတယ်ပေါ့နော
်။အန္တရာယ်မရှိဘူးအစားတောက်တယ်
။အဲအဲ့ဒါကလည်းတစ်ခုရှိတယ်။ဒီမှာဆိုရင်အဲ့လိုအစားတောက်တဲ့ကျွတ်ကျွတ်အိပ်ရောင်းတဲ့လူတွေဆိုရင်ရောင်းတဲ့ကုမ္ပဏီကဘာရေးထားလဲဆိုရင်ဒါအစားတောက်ထည့်လို့ရပါတယ်ဆိုပြောထားရတယ်။ဒါအစားတောက်ထည့်လို့ရပါတယ်။ဘာနဲ့လုပ်ထားပါလဲပေါ့နော်။ရေးထားရတယ်။ဟိုကျွတ်ကျွတ်အိပ်ဆိုဒီတစ်ခုလည်းပြောလို့တော့မရဘူး။ဘာလို့လဲဆိုတော့ဘလိုပုံစံနဲ့ထုတ်ထားတယ်လဲပေါ့နော်။ဒီနံပါတ်လေးကဥမာအခုဒီမှာဆိုအစားတွေအုပ်တဲ့ plastic အမြင်ပါလေးတွေ။အဲ့ဒါလေးကလည်း LGPE ကလုပ်ထားတာပဲ။နောက်ပြီးတော့ဟိုညှိလို့ရတဲ့ plane လေးတွေနော်။အဲ့ဒါလေးလုပ်ထားတယ်။နောက်ပြီးတော့လည်းသူဈေးမှာထည့်တဲ့ဟိုအိတ်ကလေးတွေလေ။အဲ့ဒါတွေကလည်း LPPE လို့လုပ်ရတယ်
။ဟိုပါပါလော်လော်နဲ့ပုံပုံပါပါတုံးလို့ရတာပေါ့
။ဟုတ်ကဲ့ရှင်ဟုတ်ကဲ့အဲ့ဒါတွေလုပ်ထားတယ်။နောက်တစ်ခုကနံပါတ်5ကတော့ polypropylene လို့ခေါ်တယ် PP လို့ခေါ်တယ်ပေါ့နော်သူတို့။အဲ့ဒီဟာလေးတွေကိုကြည့်ရင်တော့သူတို့ဒီမှာဆိုရင်အနောက်ဘက်မှာသူက တင်ကြီးတာလေးလောက်ထားတယ်။ဥပမာဆိုရင်နံပါတ်5ဆိုရင် PP ဆိုရေးထားမယ်သူဒီမှာနော်။နံပါတ်4ဆိုရင် LDPE လေးထားမယ်။နံပါတ်3ဆိုလို့ရှိရင် PVC ဆိုရေးထားမယ်။နံပါတ်2ဆို HDP ဆိုတော့သူကအဲ့ဒီခွက်တို့ဘူးတို့အောက်မှာအနောက်မှာတော့ရေးထားတယ်ကြည့်လို့ရတယ်။ခုပြောရင်နံပါတ်5ဒီမှာတွေ့နိုင်လဲဆိုရင်ဥပမာဆိုတော့ plastic နဲ့လုပ်ထားတဲ့ကလေးတွေအနှီးလုပ်ထားတဲ့ diaper လိုဟာမျိုးပေါ့နော်။အဲ့ဒီမှာလည်းတွေ့တယ်။plastic ပုံးနေခွက်တွေလေအစားထည့်တဲ့ဟာတွေပေါ့နော်ရှိတယ် margarine တို့ဘာလို့ထောက်ပတ်လို့ဟာမျိုးအစီနဲ့လုပ်ထားတဲ့ဟာမျိုးထည့်တဲ့ပူးတွေရှိတယ်နောက်ပြီးတော့နောက်တစ်ခုကလုပ်တဲ့ yogurt ပူးကလည်းအဲ့ဒါပဲနောက်ပြီးတော့တချို့ plastic ပူးရဲ့ဖုံးနေရတယ်အေးနောက်တစ်ခုကဆီယာဝင်ဆင်းတဲ့နှမတွေမှာဝင်လို့ရတဲ့ဈေးပူးလေး PPF polypropylene နဲ့လုပ်ထားတာပ
ါသူကတော့အစားတောက်တွေမှာသုံးလို့ရတယ်ပေါ့
သူတော့အစားအသောက်ကိုပုံလို့ရရတာပါဘာလို့ဆိုတော့သူကအပူလဲတော်တော်ခံနိုင်တယ်ပေါ့နော်နံပါတ်6 SPI သတ်မှတ်ထားတဲ့တင်ကြတာ PS ဆိုတာပေါ့သူက polystyrene ဟိုလူတွေကတော်တော်များများတော့ styrofoam လို့ပဲသိတယ် styrofoam ဆိုတော့ဥပမာဆိုတော့ foam PP ပါကြီးတွေရှိလို့ရှိရင်အထက်မှာအလုံးလုံးအစီအစီလေးတွေပေါ့နော်ဒီမှာဆိုရင်တနေနဲ့တနေနဲ့ဆိုလို့ရှိရင်ပစ္စည်းပို့တဲ့အခါမှာပစ္စည်းတွေမလှုပ်အောင်လို့ပေါ့နော်ဟိုမြေပဲလုံးတွေနဲ့တူရဖော်လုံးတွေလေပုံစံဖြစ်အောင်လုပ်ထားတာပေါ့နော
်ဖော်လုံးတွေဖော်ကွက်တွေ
ကလေးတွေဖော်လုံးတွေဖော်ကွက်ကလေးတွေနောက်ပြီးတော့တခါတော့ဒါတော့ခင်းရင်တော့ပေါ့နော်ပေါ်လီစတိုင်ရင်းကအပူအေးခံလို့ရရဟာတဲ့အပြင်ပေဒန်ပလတ်စတစ်ဘူးတွေအကုန်လုံးကြတယ်သူအတော်အသုံးဝင်တယ်သို့တော်လည်းသူ့ထက်မှာပါစတိုင်ရင်းဆိုတဲ့ဓာတုပစ္စည်းကရင်းတဲ့ဓာတုပစ္စည်းပေါ့နော်ဆိုတော့အစ်စတိုင်ရင်းကလူတွေရဲ့တ िश ူးရဲ့တိတ်များသွားလို့ဆိုးကျိုးတွေရှိတယ်ပေါ့အာယုံကြောကိုထိခိုက်တာတော့သိကြရတယ်ပေါ့မိုက်ခရိုဝေ့ဗ်တွားပြီးတော့အပူချိန်အမြင့်ကြီးနဲ့လုံးလိုက်လို့ရှိရင်အစ်ထက်စတိုင်ရင်းကအပြင်ထွက်လာပြီးတော့အစာအသောက်ထဲရောက်သွားတာပေါ့နော်အက်ဆစ်ပါတာဆိုလို့ရှိရင်ဓာတ်ပြုတ်ပြီးတော့အစ်စတိုင်ရင်းကအပြင်ထွက်လာမယ်အစီအများလည်းထွက်လာမယ်ပေါ့နော်ဘုံဒါကြောင့်မလို့သူ့ကိုတအားပူအောင်လုပ်လို့မရဘူးသူကစူနေတဲ့ရေနောက်တော့ခံတယ်ပေါ့နော်နံပါတ်9ကတော့ပို့တခြားခုနပြောတဲ့ plastic အမျိုးအစားမှာမပါတဲ့ဟာပေါ့နော်ဥပမာဆိုတော့ကျမတို့ CD တို့ပါတော့လေနောက်ရေ blend အကြီးကြီး5ခန်းနဲ့6ခန်းလောက်တဲ့ blend ကြီးခက်မမာကြီးလေသူတို့ကတော့နံပါတ်9ထည့်တယ်တခြားထဲမှာထည့်လို့မရတာပေါ့နော်
တဘာဝဝင်းကျင်ဆိုင် engineer တော်ဦးကြည်ပါ plastic ဟာလူတွေအတွက်တမကပဲတရိတ်ဆန်တွေနဲ့တဘာဝဝင်းကျင်အတွက်ပါဘလို့အန်ဒီရီပြီးနိုင်တယ်ဆိုတော့ကိုတော့နောက်တစ်ပတ်မှာတင်ပြပေးပါမယ်ဆိုတော့ကိုပြောချင်ဒီသတင်းပတ်အတွက်သိပ္ပံနဲ့အမိတင်ညာကဏ္ဍကိုဒီမှာပဲရှင်းလာလိုက်ပါစီနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်